Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်အောက်တိုဘာလ5ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည6နာရီခွဲနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်အဓိကပါတီကြီး2ခုတို့ရဲ့ဒုတိယသမ္မတလောင်း2ဦးတို့ရဲ့မူဝါဒတွေသမရလောင်းတွေရဲ့နောက်ချောင်းများစွင်တွေကိုအပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြပါတယ်။ထင်ရှားတဲ့ဟောင်ကောင်တက်ကြွလှုပ်ရှားသူတို့ထိုင်းနိုင်ငံမှာဖမ်းဆီးပြီးဌာနေပြန်ပို့ခံရပါတယ်။ဓာတုပေရဆရာနိုဘယ်ဆုကိုတော့နာနိုနည်းပညာသုံးစံကြီးမြင့်ထက်သိငယ်တဲ့မော်လီကူလာဆက်တွေထုတ်လုပ်ခဲ့သူသိပ္ပံပညာရှင်၃ဦးတို့ချီးမြှင့်ခံရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကဒီမိုကရက်တစ်ဒူသမရလောင်းတင်ကင်းကအခုလိုပြောသွားတာကို
Donald Trump during his campaign has called Mexicans rapists and criminals.
American Dude Tamara Long ရဲ့စကားစစ်ထိုးပွဲသတင်းပြည်စုံကိုမကြခင်မှာနားဆင်ကြမှာပါ။စီးပရိပခတွေကြောင့်ဒုက္ခတွေပြဿနာတွေကြုံနေရတဲ့ကင်ပီနယ်ကနောက်ဆုံးခြေတွေကိုလည်းပြောပြသွားဖို့ရှိပါတယ်။ဒါပြင်မကြခင်တွေကဖြစ်သွားတဲ့အိမ်ကူမင်းကလေးနှစ်ယောက်ကိုနှိပ်စက်တဲ့ကိစ္စနဲ့ဆက်ဆက်ပြီး VOA ကအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO နဲ့တွေ့ဆုံမေးမြန်းထားတာကိုလည်းခုညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်တဲ့သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင
်။ Republican Party ရဲ့ဒုတိယသမ္မတလောင်း Mike Pence နဲ့ Democratic ဒုတိယသမ္မတလောင်း Tim Kaine တို့မနေ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာတော့မူဝါဒတွေအပေါ်မှာဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတလောင်းတွေဖြစ်တဲ့ Donald Trump နဲ့ Hillary Clinton တို့ရဲ့နောက်ကျောင်းတွေနဲ့ပတ်သက်ပြီးလည်းအပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြပါတယ်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ဒုတိယသမ္မတလောင်းတွေရဲ့တခုတည်းသောစကားစစ်ထိုးပွဲမှာ Mike Pence နဲ့ Tim Kaine တို့နျူကလ িয়ার လက်နက်တွေအရေးစီးရီးယားအရေးနဲ့အမေရိကန်ပြည်ထောင်စုရဲ့ရာဇဝတ်ပြစ်မှုဆန်ရတရားစီရင်ရေးပြုပြင်ပြောင်းလဲဖို့တို့ကိုဆွေးနွေးကြတာမှာတယောက်နဲ့တယောက်မကြာခဏဆိုသလိုကြားပြတ်ဝင်ပြောခဲ့ကြပါတယ်Republican ဒုတိယသမ္မတလောင်း Mike Pence ကသမ္မတ Obama ရဲ့နိုင်ငံခြားရေးမူဝါဒတွေဟာအရှိအလဲပိုင်းဒေတာမှာထိမ့်မနိုင်သိမ့်မရဗျမ်းပရာဖြစ်စေခဲ့တယ်လို့ပြောဆိုပြီးဒီမူဝါဒတွေကိုပုံဖော်ခဲ့သူက Hillary Clinton ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင် Republican ဒုသမ္မတလောင်း Mike Pence ကအစ္စလာမ်ရဲ့စစ်သွေးကြောင့် IS ဖွဲ့အင်အားကြီးလာအောင်လှုပ်ထားတဲ့ကိစ္စနောက်ရုရှားကိုပြန်ပြီးခေါင်းထောင်လာခဲ့တယ်လို့လည်းသုံးနှုန်းပြောဆိုပြီးဒီကိစ္စတွေအတွက်ဒီမိုကရက်သမ္မတလောင်း Hillary Clinton ကိုအပြစ်ဖို့ပါတယ်။ဒီမိုကရက်ဒုသမ္မတလောင်းတင်ကင်းကတော့ Republican သမ္မတလောင်း Donald Trump ဟာသူ့ကိုယ်သူသာဦးစားပေးပြီးရုရှားနယ်လဲစီးပွားရေးအဆက်အနွယ်ရှိတယ်လို့ဆွတ်ဆွဲပါတယ်။ Syria နိုင်ငံမြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်ဆိုတာကိုတော့ဒုတိယသမ္မတလောင်းနှစ်ဦးစလုံးတို့ကတသဘောတည်းရှိခဲ့ပါတယ်။ Republican Mike Pence ကတော့ Syria နိုင်ငံအလက်ပိုးမြို့ကိုတိုက်ခိုက်မှုမှာရုရှားတို့ပါဝင်ပတ်သက်မှုရှိတယ်ဆိုရင် American တပ်တွေအနေနဲ့ Syria အစိုးရတပ်ဖွဲ့တွေကိုပြစ်မှတ်ထားတုံ့ပြန်တိုက်ခိုက်ရမယ်။နောက်လေးရင်မပြန့်တမ်းရနေမြေတွေတတ်မှတ်ရမယ်လို့ပြောဆိုခဲ့ပါတယ်။ Democratic ဒုသမ္မတလောင်းတင်ကင်းကတော့ Republican သမ္မတလောင်း Donald Trump အနေနဲ့အခွင့်ပေးဆောင်ထားတဲ့မှတ်တမ်းတွေထုတ်ပြန်မှုတောင်းဆိုပါတယ်။ Republican ဒုသမ္မတလောင်းက Donald Trump ဟာအလို့အကိုင်းထောင်ပေါင်းများစွာဖန်တီးပေးခဲ့တဲ့တိတ်တော်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တယ်လို့ကာကွယ်ပြောဆိုသွားပါတယ်ရှင်
။ကိုလံဘီယာနိုင်ငံမှာတော့လူထုဆန္ဒခံယူပွဲကနေငြိမ်းချမ်းရေးသဘောတူညီချက်ကိုပယ်ချလိုက်တာကြောင့်အစိုးရခေါင်းဆောင်တွေအနေနဲ့ဒီသဘောတူညီချက်ကိုပြန်အသက်သွင်းဖို့ကြိုးစားနေကြပါတယ်။ကိုလံဘီယာဆိုရတာဝန်ရှိသူတွေအနေနဲ့ကွန်မြူနစ်တပုံကိုယ်စားလှယ်တွေကိုကျူးဘားနိုင်ငံမှာမနေ့ကတွေ့ဆုံခဲ့ပြီး၄နှစ်ကြာခက်ခဲဆွေးနွေးပြီးမှရလာတဲ့ဒီသဘောတူညီချက်အပြင်အသက်ဝင်ရေးလမ်းစာရှာဖို့ဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့ FARC FARC လို့တော့ခေါ်တဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအနေနဲ့ဒီဆွေးနွေးပွဲစကားဝိုင်းတွေကိုပြန်လာဖို့ဘလောက်ဆန္ဒရှိတယ်ဆိုတာကတော့မသေးကြသေးပါဘူး။၂90ကြာကြာကိုလံဘီယာပြည်တွင်းစစ်အဆုံးသတ်ရေးအခုလိုသဘောတူညီချက်ဆွေးနွေးပွဲပြန်ဆဖို့ကြိုးပမ်းနေချိန်မှာပဲအခုငြိမ်းချမ်းရေးသဘောတူညီချက်ကိုအတိုက်ခံလို့ဥဆောင်စည်းရုံးခဲ့တဲ့သမရဟောင်းအယ်ဗာရိုဥရီဘေးနဲ့လည်းလက်ရှိသမရဟွမ်မန်နျူအယ်ဆန်တိုစ်ကတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။သမရဟောင်းဥရီဘေးကလည်းကိုလံဘီယာမီဒီယာတစ်ခုနဲ့အင်တာဗျူးလုပ်ရမှာ52နှစ်ကြာကိုလံဘီယာပြည်တွင်းစစ်အဆုံးသတ်ရေးအတွက်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်ဖို့သူ့အနေနဲ့အကြံပေးချင်ပါတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့လူထုဆန္ဒခံယူပွဲမှာမကြာခင်ကပဲရလာတဲ့ဒီကိုလံဘီယာငြိမ်းချမ်းရေးသဘောတူညီချက်ကိုကန့်ကွက်ပဲ 90.2% ခန့်တုံး ထောက်ခံမဲ့ 49.9% ခန့်တော့တိတ်မကွာပဲပယ်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီကကုလသမဂ္ဂအတွင်းရေးမှုချုပ်တဲ့ရွေးကောက်တင်မြှောက်မှုအတွက်နောက်ထပ်မဲပေးတဲ့လုပ်ငန်းစဉ်ကိုစတင်လိုက်ပြီးမို့အတွင်းရေးမှုချုပ်တဲ့ရွေးကောက်ပွဲကဒီကနေ့ဗုဒ္ဓဟူးနေ့မှာအဆုံးဖြတ်ပေးမယ်နောက်ဆုံးအဆင့်ကိုရောက်ရှိလာပြီဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလအထွေထွေညီလာခံကအတည်ပြုပေးဖို့အတွက်အဖွဲ့ဝင်15နိုင်ငံပါကုလလုံခြုံရေးကောင်စီကကိုယ်စားလှယ်လောင်းတဦးကိုအကြံပြုထောက်ခံပေးရမှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်း10ဦးတို့အပေါ်အဖွဲ့ဝင်တွေရဲ့သဘောထားကိုခန့်မှန်းနိုင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစလို့လုံခြုံရေးကောင်စီကအလို့သဘောမဲဆန္ဒကောက်ယူမှု5ချိန်လုပ်ခဲ့ပြီလည်းဖြစ်ပါတယ်။5ချိန်စလုံးမှာတော့အသက်68နှစ်ရှိပြီဖြစ်တဲ့ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကရှေ့ဆုံးမှာရှိနေပါတယ်။ဒီကနေ့လုံခြုံရေးကောင်စီရင်းမဲဆန္ဒကောက်ယူမှုမှာသူအနိုင်ရမလားဆိုတဲ့အပေါ်မှာကွဲကွဲပြားပြားထွက်ပေါ်လာရင်တောင်မှပဲအတွင်းရေးမှုချုပ်တေချာပေါက်ဖြစ်လာဖို့အာမခံချက်တော့မရှိသေးပါဘူး။ကုလလုံခြုံရေးကောင်စီရဲ့မဲခွဲ့မဲ့အစီအစဉ်မှာတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအတွက်မဲလက်မှတ်ကိုအယောင်တစ်မျိုးသတ်မှတ်အသုံးပြုမှာဖြစ်ပြီးတခြားအဖွဲ့ဝင်တွေအတွက်တော့အယောင်တစ်မျိုးခွဲခြားအသုံးပြုမှာဖြစ်ပါတယ်။ဆန္ဒမဲတွေကတော့တစ်ချိန်နဲ့တစ်ချိန်တူမှာတော့မဟုတ်ပါဘူး။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့အမေရိကန်ပြည်ထောင်စုတခုခုတို့ကနေမထောက်ခံရင်တော့ကိုယ်စားလှယ်လောင်းနေအနေနဲ့အတွင်းမှုချုပ်ဖြစ်ရည်ရည်မှန်းချက်ကိုစွန့်လွတ်ရနိုင်ပါတယ်။ဘသူအနိုင်ရမလဲဆိုတာကိုရှင်းရှင်းလင်းလင်းမဲခွဲမဆုံးဖြတ်နိုင်ခင်မှာပယ်ချခံထားတဲ့ကိုယ်စားလှယ်လောင်းတွေဘက်ကလည်းသူတို့ဘာသာနှုတ်ထွက်သွားနိုင်ပါတယ်အားလုံးရဲ့သဘောတူညီချက်နဲ့ကိုယ်စားလှယ်လောင်းတို့ရှင်းရှင်းလင်းလင်းထွက်ပေါ်လာတဲ့အခါမှာတော့လုံခြုံရေးကောင်စီကတရားဝင်မဲခွဲမှုကိုစတင်မှာဖြစ်ပါတယ
်အီတလီနိုင်ငံအနေနဲ့ရွှေပြောင်းအခြေချသူပေါင်း 9,000 နီးပါးကိုလစ်ပြားပင်လယ်ကမ်းခြေအဝေးမှာမနေ့ကတရားထဲမှာပဲကယ်တင်နိုင်ခဲ့ပြီးအဲ့ဒီထဲက1,400ဦးကတော့အီတလီနိုင်ငံစစ်ကမ်းမြို့ကြီးတစ်ခုကိုဒီနေ့ရောက်လာပါပြီကတ္တနီယာစေကမ်းမြို့ကြီးကိုဒီညနေပဲရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေထဲမှာသင်္ဘောပေါ်မှာမွေးခဲ့တဲ့မွေးကင်းစနှစ်ဦးလည်းပါလာပါတယ်။ဒါပေမဲ့နောက်28ဦးကိုတော့အလောင်းတွေပဲရခဲ့ပါတယ်။အီတလီကမ်းခြေဆောင်တပ်ကပြီးခဲ့တဲ့48နာရီအတွင်းမှာဆိုလို့ရှိရင်အာဖရိကတိုက်သားအများစုပါတဲ့ဒီရွှေပြောင်းဒုက္ခသည်စုစုပေါင်း1000ကျော်ကိုတောင်ကယ်တင်နိုင်ခဲ့ပြီးဒါပေမဲ့50ဦးကတော့သေဆုံးခဲ့ရတယ်လို့ဆိုပါတယ်။ရာသီဥတုနည်းနည်းကောင်းလာတာကြောင့်လူမောင်ခိုကူးသူတွေကဒီရွှေပြောင်းဒုက္ခသည်တွေကိုပို့ပြီးတော့ပို့လာရမှာအင်ကာနစ်ကပဲလူပေါင်း 4,650 ကိုတင်းမုံငယ် 33 စီးပေါ်ကနေလိပြားနိုင်ငံကနေမိုင်း 180 ကျော်ဝေးတဲ့အီတလီကျွန်းတွေကနေကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်အခုလိုကယ်တင်ရမှာအီတလီကမ်းခြေဆောင်တပ်အပြင်အိုင်ယာလန်ရေတပ်နဲ့တခြားပုဂ္ဂလိကပိုင်တင်းမောတွေနောက်ရက်ဘက်အဖွဲ့အစည်းတွေကစုပေါင်းပြီးတင်းမောကြီး73စီးနဲ့ဝိုင်းကူပေးခဲ့ကြတာပါအခုသိဆုံးသွားသူတွေဟာဗိနေငံကားလို့ထုတ်မပြောသေးပေမဲ့ဒီဒုက္ခသည်အများစုကတော့အာဖရိကနိုင်ငံတွေဖြစ်တဲ့နိုင်ဂျီးရီးယား၊အရီထရီးယား၊ဂွမ်နီယာ၊ဂမ်ဘီယာ၊ဆူဒန်၊အာဖရီကော့စ်နဲ့ဆိုမာလီယာနိုင်ငံတွေကဖြစ်ပါတယ်ခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရေမြန်မာပိုင်းစီစဉ်ကနေဗုဒ္ဓဦးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရေးတက်ချွာလှုပ်ရှားသူတို့ကိုတရုတ်အစိုးရနဲ့ပန်ကြားမှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဟောင်ကောင်ကိုပြန်မဲ့လေယာဉ်ပေါ်ကိုပြန်တင်မပေးခင်သူ့ကိုဖမ်းဆီးတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကဒီမိုကရေစီရေးတောင်းဆိုတဲ့ထီးလှုပ်ရှားမှုမှာထဲထဲဝင်ဝင်ပါဝင်လှုပ်ရှားမှုကြောင့်လူသေများကြောကြားခဲ့တဲ့အသက်19နှစ်အရွယ်ဂျော့ရှွာဝေါင်းကိုမနစ်အင်ကာနီကထိုင်းနိုင်ငံဘန်ကောက်မြို့လေးစိတ်ကိုဆက်ရပလာချင်းဖမ်းဆီးခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့ဟောင်ကောင်ကိုပြန်မဲ့လေယာဉ်နဲ့ပြန်တင်ပေးလိုက်ပါပြီ။ဂျိုရှွာဟောင်းဟာထိုင်းနိုင်ငံကကောလိပ်တစ်ခုမှာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုအကြောင်းဟောပြောဖို့ဘန်ကောက်မြို့တော်ကိုတွားရောက်ခဲ့တာဖြစ်တယ်လို့သူ့ရဲ့ Democratic Party ရဲ့ Facebook မှာရေးသားထားပါတယ်။ဂျိုရှွာဟောင်းကိုလေးစိမ့်မှာထွေးဖို့တွားရောက်ခဲ့တဲ့ထိုင်းကျောင်းသားတအုပ်ကတော့သူ့ကိုဖမ်းဆီးပေးဖို့တရုတ်အစိုးရကထိုင်းအစိုးရကိုစာပေးပို့ခဲ့တာဖြစ်တယ်လို့ရဲတွေထံကကြားခဲ့ရတဲ့အကြောင်းပြင်းထန်သတင်းအေဂျင်စီ AFP ကိုပြောဆိုပါရယ်လေးစိတ်လွှင့်မှုကြီးကြပ်ရေးဌာနအရာရှိတဦးကလည်းဂျော့ရှွာဟောင်းကိုဖမ်းဆီးဖို့ညွှန်ကြားထားတဲ့အကြောင်းအတည်ပြုပေမဲ့ဘသူကညွှန်ကြားတယ်လဲဆိုတာကိုတော့ပြောဖို့ညင်ပါတယ်ထိုင်းအာဏာပိုင်တွေအနေနဲ့နိုင်ငံတွင်းကိုဝင်ရောက်လာသူတွေကိုတရားဥပဒေနဲ့အညီတားမြစ်တာကိုလေးစားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းကြေညာချက်ထုတ်ပေမဲ့တရုတ်အစိုးရဘက်ကဖမ်းဆီးပေးဖို့တောင်းဆိုခဲ့သလားဆိုတာကိုတော့ဖော်ပြမထားပါဘူးရှင်
။တောင်ကိုရီးယားနိုင်ငံမှာတော့ American Missile ဒုံးကျည်စခန်းတည်ဆောက်ဖို့ရှိနေတာကိုဒီနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မကြာခင်တည်ဆောက်တော့မယ့် American ရဲ့ THAAD Third Missile Dongji ကာကွယ်စခန်းသားမှာနေတဲ့ရာနဲ့ချီတဲ့သူတွေကဆိုးမျိုးတော်မှာအခုလိုဆန္ဒပြခဲ့ကြတာပါ Jim Chon မျိုးတော်ဝန် Park Bon San ကပြည်내ခေါင်းဆောင်တွေနဲ့ကာကွယ်ရာရှိတွေကိုသူ့မြို့နာမှာဒီအဆင့်မြင့်ဒုံးကြီးစခန်းဆက်မလုပ်ဖို့ကြိုးစားပြီးစီရင်ခဲ့တယ်။ဒါပေမဲ့အရာမရောက်ခဲ့ဘူးလို့ဆန္ဒပြသူတွေကိုထုတ်ပြောခဲ့ပါတယ်။မြို့တော်ဝန်ဘက်ကလူဦးရေ 13,000 ရှိတဲ့သူ့မြို့နာမှာဒီဒုံးကြီးစခန်းတည်ဆောက်ရေးကိစ္စတင်ပြရမှာသူ့ကိုကူညီမယ်လို့တော့ဒီရာရှိတွေကပြောခဲ့တယ်။ဒါပေမဲ့ဘယ်သူကမှတကယ်ကူညီတာမရှိသေးဘူး။အခုတော့ဘယ်သူကူညီမှာလဲလို့မေးခွန်းထုတ်ချင်တယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့ဒီမြို့သူမြို့သားတွေအနေနဲ့လူနေထူထပ်တဲ့သူတို့မြို့တွေကနေတမိုင်နီးပါးကွာဆောင်ကျူးအပိုင်းမှာတည်ဆောက်မဲ့ဒီဒုံးကြီးစခန်းကိုရွှေ့ပြောင်းပေးဖို့အစိုးရကိုတောင်းဆိုဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့အစိုးရကအသိရွေးလိုက်တဲ့နေရာဟာလဲရွာပိုင်းပူကြပေမဲ့မြို့ကနေ9မိုင်နီးပါးအဝေးမှာပဲရှိသေးတာကြောင့်အခုလိုဆက်ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ။
ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုရောသိပ္ပံပညာရှင်တွေဖြစ်ကြတဲ့ယွန်းဖီယက်ဆိုဘက်ဂျင်းဖရာဆာစတော့ဒတ်နဲ့ဘာနတ်ဖရန်ကာတို့နိုဘယ်ဆွေးချယ်ရေးအဖွဲ့ကချီးမြှင့်လိုက်ပါပြီ။နာနိုနည်းပညာသုံးစံကြီးမြင့်ထက်သိငယ်တဲ့မော်လီကူလာဆက်တွေထုတ်လုပ်ခဲ့တဲ့ဒီပုဂ္ဂိုလ်သုံးဦးရဲ့ဆောင်ရွက်ချက်တွေအတွက်အခုလိုနိုဘယ်ဆုချီးမြှင့်တာဖြစ်ပါတယ်။နိုဘယ်ဆုရှင်တွေပုံစံထုတ်ပြီးထုတ်လုပ်လိုက်တဲ့မော်လီကူလာနဲ့ဖွဲ့စည်းတဲ့ဆက်တွေဟာစံကြီးမြင့်ထက်အစတထောင်လောက်သိငယ်ပြီးစွမ်းရည်အသုံးပြုလည်ပတ်တဲ့အစိတ်အပိုင်းတွေလည်းပါဝင်ပါတယ်။လှုပ်ရှားမှုတွေကိုထိန်းချုပ်နိုင်ပြီးနာနိုမီတာစကေးနဲ့အလုပ်လုပ်နိုင်တဲ့ဒီဆက်ကလေးတွေကနောက်ပိုင်းမှာပစ္စည်းတွေစွန့်အင်တွေအသုံးပြုနိုင်တဲ့စနစ်တရဖြစ်လာဖို့အတွက်ဥတည်သွားစေနိုင်တာလည်းဖြစ်ပါတယ်။ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ်ချီးမြှင့်ခံရတဲ့ယွန်းပီယက်ဆိုဘက်ကတော့ပြင်သစ်နိုင်ငံ Starspark တက္ကသိုလ်ရဲ့ဂုဏ်သုဆောင်ပါမောက္ခဖြစ်ပါတယ်။ဂျိမ်းဖရာဆာစတာဒတ်ကတော့အမေရိကန်ပြည်ထောင်စု North Western တက္ကသိုလ်ကဓာတုဗေဒဆိုင်ရာပါမောက္ခဖြစ်ပြီးဘာနာဖရန်ကာကတော့ Netherlands နိုင်ငံ Groningen တက္ကသိုလ်ကဇီဝဓာတုဆိုင်ရာပါမောက္ခဖြစ်ပါတယ်ရှင
်။မတ်တကင်းထိုင်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ American Dude သမရလောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းကိုကြည့်အောင်ပါ။American Dude သမရအဖြစ်ဝင်ရောက်ရွေးခံမဲ့ Democratic Party Dude သမရလောင်း Tim Kaine နဲ့ Republican သမရလောင်းဒူးသမရလောင်းမိုက်ပန့်စ်တို့ဟာတကြိမ်သာကျင်းပတဲ့စကားစစ်ထိုးပွဲအတွင်းမှာအင်ကာနီညာကတွေ့ဆုံခဲ့ပါတယ်။ Virginia ပြည်နယ် Farmville ဒေသမှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲအတွင်းအချိန်တတော်များများမှာဒူးသမရလောင်းနှစ်ဦးဟာရှင်ပြိုင်ဘက်ပါတီတွေကသမရလောင်းတွေဖြစ်ကြတဲ့ Democratic Party သမရလောင်း Hillary Clinton နဲ့ Republican သမရလောင်း Donald Trump တို့အပေါ်အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြပါတယ်။ VOA သတင်းတောက်ချင်းမလုံးပေးပို့ထားတဲ့သတင်းကိုကိုအောင်ငါပြောပြပေးမှာပါရှင်။
Virginia ပြည်နယ်အထက်လွှတ်တော်အမတ် Democrat Party ဒုသမရလောင်း Tim Kaine နဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Republican သမရလောင်း Mike Pence တို့ရဲ့တကြိမ်တည်းသာကျင်းပတဲ့ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲအပေါ်အများကအာရုံစိုက်ခဲ့ကြပါတယ်။လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမရလောင်း Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားစစ်ထိုးပွဲဟာအချိန်တိုတိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ်။ Tim Kaine က
Donald Trump during his campaign is called Mexicans rapists and criminals.
Donald Trump မက္ကဆီကိုနိုင်ငံရဲ့လူတွေကိုမရေမှုရာဇဝဲပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေအပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေဝက်တွေခွေးတွေရွှေရှားပွဲရာအဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေတင်ဖြစ်စေတဲ့အကြောင်းအရာတွေကိုသူလုပ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ
်။ဒါလို့ပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insults.
တော့ကံတော့လာဟာမင်းမျိုးပဲကောင်းသူတွေဘာကမှမသိနားမလဲသူတွေမျော်လင့်ချက်မရှိတဲ့သူတွေလို့ Hillary Clinton ကစော်ကားပြောဆိုတာလားမဆိုပါဘူး
။စကားစစ်ထိုးပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်။အများအပြားတော့အခြေအနေကိုထိန်းသိမ်းနိုင်ခဲ့ပါတယ်။သမ္မတ Barack Obama ရဲ့ဦးဆောင်မှုအောက်မှာ American ပြည်အောင်စုဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမ္မတလောင်းနှစ်ဦးအကြားနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ
်။ After traveling millions of miles as our Secretary of State after being
နိုင်ငံခြားရေးဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကမ္ဘာနှံ့သွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပ
ါနျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင်ထရမ့်ရဲ့နိုင်ငံခြားရေးရာမူဝါဒတွေအပေါ်ခိန်းကထိုးနှက်ဝေဖန်ခဲ့ပါတယ
် Donald Trump believes that the world
will be safe ညပိုင်ဆိုင်တဲ့နိုင်ငံတွေပိုများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ်ဆော်ဒီအာရေဗျဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ်
ထရမ့်ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်1000နီးပါးအရှုံးပြခဲ့တဲ့ကိစ္စလဲဒီအချိန်တော့အတွင်းထွက်ပေါ်လာတဲ့အပေါ်ခင်းကထောက်ပြခဲ့ပါတယ
် Governor Pence had to give Donald Trump his tax returns to show he was
qualified. ဒီလိုကြောင့်ယူဘတ်စ်နေနဲ့ဒူးသမရာလောင်းဖြစ်ရှင်မြန်ခွင့်ရဖို့အတွက်အခွန်ပေးဆောင်မှုစည်းရုံးကိုဒေါ်နယ်ထရမ့်ကိုပေးရပါတယ်ဒေါ်နယ်ထရမ့်အနေနဲ့လဲသူဟာသမရာတူအဖြစ်အရေးချင်းပြိမိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုလူများသိအောင်ထုတ်ပြန်ရပါလိမ့်မယ
်ထရမ့်ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီးဖန့်စ်ကအခုလိုတုံ့ပြန်ပါတယ
် Donald Trump is a businessman not a
Donald Trump ဟာစီးပွားရေးသမားတယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတယောက်ဖြစ်ရပ်တည်ခဲ့တာမဟုတ်ပါဘူးစီးပွားရေးလုပ်ငန်းတွေကိုသူဟာထူထောင်ခဲ့ပါတယ်ဒီအပတ်အတွင်းထွက်လာတဲ့အခွန်စည်းရုံးဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပါ
Hillary Clinton နဲ့ Donald Trump တို့ရဲ့ဒုတိယအကြိမ်စကားဆက်ထိုးပွဲမကျင်းပခင်၅ရက်အလိုမှာကျင်းပတဲ့ဒုသမရလောင်း2ဦးရဲ့စကားဆက်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးအခြေတင်ပြောဆိုခဲ့ပါတယ်။ဒါ့အပြင်လည်းတမိုင်းတစ်လျှောက်ပြန်ကြည့်မယ်ဆိုရင်တော့ဒုသမရလောင်းတွေရဲ့စကားဆက်ထိုးပွဲဟာသမရရွေးကောက်ပွဲရလဒ်ပေါ်တိတ်ပြီးတက်ရောက်မှုတော့မရှိပါဘူးခင်ဗျာ။
ကောင်းအောင်တင်ဆက်သွားတာပါအခုဆက်ပြီးတော့ကရင်ပြည်နယ်ဆေးနောက်ဆုံးရအခြေအနေတွေကိုဆက်ပြောပြပါမယ်မြမတက်မတော်ပါဝင်ကရင်နယ်ကြားဆောင်တပ်တွေနဲ့ဆေးရင်တင်းမာနေစေဖြစ်တဲ့ခွဲထွက် DKB တပ်ဖွဲ့တွေအနေနဲ့ဆန္ဒရှိလို့ပူးပေါင်းကြတဲ့ဆိုရင်လက်ခံမှာဖြစ်တဲ့အကြောင်းကိုကရင်အမျိုးသားအစည်းအရုံး KNU ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းပူးပေါင်းမယ်ဆိုရင် KNU တပ်ဖွဲ့တွေအဖြစ်နဲ့သာလက်ခံမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။စီးပရိခါတွေကြောင့်ဒုက္ခတွေပြဿနာတွေကြုံနေရတဲ့ကရင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုထိုင်းနိုင်ငံခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။မကြသေးခင်လတွေကလက်နက်ကန်ပရိပခါတွေတွင် DKP ခွဲသက်ဖွဲ့တွေအနေနဲ့တပ်စခန်းတချို့ကိုစုခွာခဲ့ရတဲ့ဖြစ်ပွားခဲ့ပြီးနောက်မှာမိခင်ဖွဲ့စည်းဖြစ်တဲ့ကရင်မျိုးရာစီယုံ KNU ကနေပြန်လည်လက်ခံဖို့ကမ်းလှမ်းလိုက်တာပါ။တကယ်လို့ TKP အဖွဲ့တွေအနေနဲ့ပူးပေါင်းခြင်းနဲ့ဆိုရင်လက်ခံကြိုဆိုဖို့ဆုံးဖြတ်ထားတာဖြစ်တဲ့ကြောင်း KNU တွက်ဖက်သွင်းမှုတဲ့ဘသူစောတော်တီဘွဲကပြောပါတယ
်အခု TKP ကKNU နဲ့ပြန်လည်ပူးပေါင်းတယ်မပူးပေါင်းဘူးဆိုတာကသူတို့သဘောထားပေါ်မှာပဲမူတည်တယ်သူတို့ဆန္ဒပေါ်မှာပဲမူတည်ပါလိမ့်မယ
် TKP အဖွဲ့ဟာ KNU ရဲ့15ကြိမ်မြောက်ကွန်ဖရင့်တုန်းကဆုံးဖြတ်ချက်ရခွဲထွက်ကရင်လက်နက်ကိုင်ဖွဲ့စည်းတွေအလုံးစုစည်းသွားနိုင်ဖို့ကရင်လက်နက်ကိုင်စီလုံးညီညွတ်ရေးကော်မတီကို2013ခုနှစ်ဖေဖော်ဝါရီလ26ရက်နေ့မှာဖွဲ့စည်းသုံးကပါဝင်ခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့လည်းဘသူစောသောတီဘွဲကပြောပါတယ်ဒါပေမဲ့တကယ်လို့ပူးပေါင်းမယ်ဆိုရင် TKP ကနေတင်းနှစ်ဆန်းပိုင်းတို့ကထုတ်ပြန်ထားတဲ့တိတ်မြင့်ဆန်း94တိုင်းတီးချရပ်တည်လို့မရတော့ဘူးလို့ KNU တွက်ဖက်သွင်းမှုတဲ့ဘသူစောသောတီဘွဲကခုလိုဆက်ပြောပါတယ်
တကယ်လို့ကပြန်လဲပူပေါင်းခြင်းနဲ့ဆိုရင်တော့ KNU ရဲ့နိုင်ငံရေးဘုဆစ်ဆောင်မှုအောက်မှာ KNU အဖွဲ့အစည်းရဲ့ကုကင်မှုအောက်မှာသူတို့ရည်တည်ရပါလိမ့်မယ
် TKP အဖွဲ့အနေနဲ့အခုလို KNU ကကရင်မျိုးရာစည်းရုံးရဲ့ကန့်လန့်ချက်ကိုကြိုဆိုသလို TKP ခေါင်းဆောင်တွေအနေနဲ့လက်ခံမယ်လို့မျှော်လင့်ကြောင်း TKP ငြိမ်းချမ်းရေးကျိုးဆောင်ကိုကျော်တီဟာကအခုလို့ပြောပါတယ်
KNU အဖွဲ့စည်းရရင်အခုလိုမျိုးပြန်လည်လက်ခံမယ်ဆိုပြီးတော့ကမ်းလှမ်းလာတဲ့အပေါ်မှာပြောလာတဲ့ပုံမှာတော့ဒါ KNU အဖွဲ့စည်းတစ်ခုလုံးပေါ်တော့ဟိုလေးလေးလေးစားတယ်ကွာတူလဲတူဆိုတယ်ပေါ့နော်အခုလက်ရှိတိုက်ပွဲဖြစ်နေတဲ့ DPP အနေနဲ့ကလည်းအခုဘူချုပ်ကျော်တက်တော့ဟာဘူချုပ်ပြီးတော့ဘူမူကြီးဆောင်တော့အင်းဒီပေါ်မှာပေါ့ဟိုအကောင်းဆုံးဖြစ်အောင်တော့သူတို့ဟိုတုံးဖြတ်ကြမှာပါ
မူလ TKP အဖွဲ့ဟာ1996ခုနှစ်မှာဘာသာရေးဖိနှိပ်မှုအကြောင်းပြချက်နဲ့ KNU ကနေခွဲထွက်သွားတာဖြစ်ပြီးနှစ်ဖက်ကြားမှာစီရေးပဋိပက္ခတွေလည်းဖြစ်ပွားခဲ့ပါတယ်လက်ရှိ TKP အဖွဲ့ဟာရခိုင်ပြည်သူ့စွန့်လပ်ဘွယ်ဥဆောင်တဲ့ဒီမိုကရေစီကျိုးပြုကရင်တပ်မတော် TKP ကနေ2014ခုနှစ်မှာခွဲထွက်လာတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ပြည်သူ့စောကြော်တဲ့နဲ့ဘူမူကြီးစောစန်းအောင်ဥစည်းတဲ့ခွဲထွက် TKP တပ်ဖွဲ့ဟာကော့ကရိတ်မြို့နယ်အာရှလမ်းမတလျှောက်နဲ့မဲရဝေါ်ဒေသမှာအခြေပြုလှုပ်ရှားနေပြီးမြန်မာတပ်မတော်နဲ့ကရင်နယ်ချားစောက်တပ်တွေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်။ဒီလဆန်းပိုင်းကနေစပြီးတော့မြန်မာတပ်မတော်နဲ့ကရင်နယ်ချားစောက်ပူးပေါင်းတပ်တို့ကနေ TKP အဖွဲ့တွေတပ်ဆွဲထားတဲ့မဲရဝေါ်ဒေသကိုပြင်းထန်ထိုးစစ်ဆင်ခဲ့ပြီး၎င်းတို့ထင်းချုပ်စကားနဲ့မေရဝေါ်ကားလန်းတွေကိုတင်ပိုက်နိုင်ခဲ့ပါတယ်။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မေရဝေါ်ဒေသခံကြေးဝါသား9000ကျော်ဟာမြန်ကြီးမှုဒေသကိုစစ်ဘေးသိမ်းရှောင်နေရပါတယ်။စစ်ဘေးဒုက္ခသည်တွေအနေနဲ့စစ်ရေးကာလအတွင်းနှစ်ဖက်သက်တွေထောင်ထားတဲ့မြေမြုပ်ပုံအန္တရာယ်ကြောင့်နေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ DGP ငင်းချမ်းကြီးကျူးဆောင်ကိုကျော်တီဟာကခုလိုဆက်ပြောပါတယ
်။မိုင်းကမရှိသေးတဲ့ပြဿနာကြောင့်အစိုးရပြီးတော့မပြန်တဲ့လူတွေတော်များများရှိပါသေးတယ်ဟုတ်။
လက်ရှိမှာဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့တောင်ရင်မြင့်သွင်းရေချောင်းသွားလာရေးတွေမှာကန့်တတ်မှုတွေရှိနေတယ်လို့မေရဝေါ်ဒေတာကိုအပြေအဝထိန်းချုပ်နိုင်ဖို့နယ်ကြားဆောင်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်တို့ကလည်းကြိုးပမ်းနေစေလို့ကုစောကျော်လေးကပြောပါတယ်။နယ်ကြားဆောင်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်တို့ကလည်း DGP အဖွဲ့တွေကိုနှိမ့်နှင်းရမှာ KNU ထိန်းချုပ်နယ်မြေထဲဝင်ရောက်လာမယ်ဆိုရင် KNU နဲ့ထိတ်တိုက်တိုးလာမယ့်အနေအထားမှလည်းရှိနေပါတယ်။ Tilo Napetade, Tita Dubi, Pribaka Pipualamesuye, and see a pilla the bottom you chet, Tikai Tana Melo, can you to a pet with him who te put to Soto Tibuera, Kulu Sepiovare?
Egolo, you take a mood on the Achila, depending the pet, Tita Moose and the Achimu Shila, and see a gulle, Tita Moose, I think Bindy Shila Nanga. Egolo, you take a like my solution or NCA, Tinema Mahogu Pite.
KNU ha myama so ya ne NCA pye ya tbo tu ni sa chou le ma yi do tha de phoe de khu le phit par de kyin mi ne merwon de ra twin ma phit bwa de tai phoe de ne patat lo KNU kyin myura si yong ga le tai phoe de yat tan pe bu jinya che thauk pyan taung so tha mu de le shi ni par de khmyar
nang ko yin tadin pe bu tha ra ba akhu de kha ma ro eng ku main klei de ko nait set de kaisa ne set set bi a pi pi sa yan a lo tama a phoe ILO ne twei so mi myan tha ra ko tin set pe ba me yang gung myu ga a chou sain de khu ma ma ja de kin nong ga Inku mingling in Niago Nimpan Nixabi, Jijun lo Kaisi, Gay, Pia Jang, Yamanang and Ringa, Kli Lotamari, Chini, Bom Yaga, Ayung Saila Jabare, Lotama Queen, Sang Yuni, Nanganaga, Poesi de Coup Pite, Bibi Saya, Lotama Yia, Poe, Aya Lugaro, Yamanangama Kli Lotamari, a Bok, Gagwe, Sanshaw Name, Seaman, Lu and Nide, Lup Jobare. Ayaluye Kli Lotama Papia season Jambi Yashi Salim Benisa Go VA Wind or Daku Alwin Uga Yangum Yuma Twisong Mimian Tavareshi.
Pramadoni Negaron Mananga Kli Lutmarie Chin in a Patalu Tijamare to the Piano Machali Nunga Aku Minkling and Neo Bimitan and Yimpan Nisa Kangere Kisai Le Picasuro.
The child labor situation in the country is as you know we've recently the government recently came out with a labor force survey with specific
data on child labor ဒီနိုင်ငံတွင်းကကလေးလူသားကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့မကြသေးခင်ကပဲအစိုးရကလုပ်သားအင်အားနဲ့ပတ်သက်တဲ့လေလံချက်တစ်ခုထုတ်ပြန်ခဲ့တာရှိပါတယ်အထူးသဖြင့်ကတော့ကလေးလူသားမျိုးတွေနဲ့ပတ်သက်ပါတယ်ဒီဘူးကအဖြစ်ကတော့မြန်မာနိုင်ငံမှာကလေးလူသားမှစုစုပေါင်း ကလေးလုံသမားရေကို
Well, this was done through like a national survey led by MOLIP.
ဒီချက်လက်တွေကိုဘယ်လိုများစုဆောင်ခဲ့ရလဲ။ဘာကြောင့်လဲဆိုတော့အင်ကူလုပ်တွေဟာလူမျိုးဝင်မှတိတ်မရှိတဲ့အတွက်လူထဲတိတ်မသိကြဘူးဆိုတော့ဒီချက်လက်တွေရောက်ဘယ်လိုများလုပ်ခဲ့ရလဲခင်ဗျ။
ဒီလိုအချက်လက်တွေကနေအခုလိုခံမှန်းကြီးကိန်းဂဏန်းတွေရရှိခဲ့တာပါဒါဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းလုံသားအင်အားတွေထဲမှာကလေးလူသမားတွေကိုလေ့လာထားတဲ့ပထမဆုံးစစ်တမ်းလည်းဖြစ်ပါတယ်အင်ကူမင်းကလေးတွေနှိမ့်ဆက်ခံရတဲ့တဲ့ထွက်လာပြီးနောက်မှာပဲစစ်သက်ချင်းရယ်ယူနီဆက်လူသမားဝန်ကြီးဌာနနဲ့လက်တွဲပြီးကလေးလူသမားတွေကိုစောင့်ကြည့်နိုင်မှုအိုင်အယ်အိုကစီစဉ်နေရလို့ကြားပါတယ
department of social welfare that has also mm-hmm. kind of a referral system and child protection monitoring systems.
ဒီစီစဉ်ကကလေးတွေကိုကာကွယ်စောင့်ရှောက်မှုပေးနိုင်တဲ့လူမှုဖူရုံရေးဝန်ကြီးဌာနနဲ့ပိုပြီးတော့သက်ဆိုင်မဲ့အစီအစဉ်မျိုးဖြစ်လိမ့်မယ်လို့ထင်ပါတယ်။ကလေးလူသမားတွေကိုစောင့်ကြည့်တဲ့အစီအစဉ်ကအခုချိန်ထိတော့မရှိသေးပါဘူး။နောက်မှာတော့ဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဒီလိုစနစ်မျိုးပေါပေါက်လာအောင်လုပ်ဖို့အတွက်အကောင်းဆုံးနည်းကတော့ရှိနေတဲ့စနစ်ကိုပို့ပြီးတော့ခိုင်မာအားကောင်းလာအောင်လုပ်ဖို့ပါဥပမာအဖြစ်ကလေးတွေကိုကာကွယ်စောင့်ရှောက်တဲ့စနစ်တစ်ခုရှိတယ်ဆိုရင်ကလေးလူသမားပြဿနာနဲ့ကြုံရတဲ့အခါမျိုးတွေမှာလွှဲပြောင်းပေးတာမျိုးပဲဖြစ်ဖြစ်လုပ်နိုင်ပါတယ
်ဝင်ငွေပိုင်းနဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံကမိသားစုတော်တော်များကဒေသတွင်းနဲ့စာလို့ရှိရင်ဝင်ငွေနှိမ့်ကြပါတယ်ဒါကြောင့်လည်းပဲမိသားစုထောက်ပံ့ဖြစ်စေဖို့ကလေးတွေကအပြင်ထွက်ပြီးအလုပ်လုပ်ကြပါတယ်ဒီလိုအခြေအနေမျိုးကိုဟန်တားနိုင်မှုဆိုရင်ရေရိုရေရှိမှဘာတွေလှုပ်ဆောင်သင့်တယ်လဲခင်ဗျ
This is basically poverty.
Chegan Apian Aro, Sien Mujo Pijad, Lu, Kleru, Luloya Mesurao, Nangandoro Miamma, Lakan Taja the Lue, Nimanangamale, Lakan Taja Jama. But Amazon Chilan repeat Loya Magaro, a Tibina repeat. Tamu, General Luke the Lu, Didandra, Saint Puet Siri, General Ne, La Dreba Duga, Logan Gallery, Shire Surale, Tiaware, Kleru, Saint Magu, Nale the Wopa, and Tibina, Piama, Pibale, Kalelo, the Marijan, Pilame, Yakamuri. Kalilo Mariga, Singe Modi Muriku, Tapi on Abbe Nine, Digisari, Alungu, Auchi, Sema Damaga, Tanangalo, Taitane, Sunni Piosu, Jamawa, Tagara General in Gonzon Lone and Nilama, Dambiga, Kalilo the Marina, Batalu, Luri, Pumu Boni, Tipinari, Tuda on Juban Jamawa.
Nason in a major arrow, Gusu, Yata Sua de Tia Telavavi, Luto Malay in the Sai, Luru, Pobio, Guzapi Mule, Shilavare, Dilu Chini Muma, Clearly the Mari, Chini Tutelao, a Suan and Luto Siga, Bahemia, Mule Tava Lakamia.
2 weeks ago, with the government, through the lead of Ministry of Labor, Immigration and Population,
Kalilo the Mari, Suyazo, Jundunia, Chini Rugu, Kindre Pishi. Mutai Lungans in Tiago, Lunga Napalaga, Mamma, Soya, Lodoma, Lumu, Chija Yene, Pidu Uzitanaga, Sagavare. This season out when Jitana Bons on the Charta Sandri, Lodomari, Loshenri, Pogliga, Lungandri, Yapa, Puet Siri, Alon Subiro, Rambi Lone Tine Dane, Bari Lone Mles, Rago, Suni Javare. Lungans in Aro, Sabu, Saint Beshiwadi. Data Sanya, Sensemale, Lungans in the Padalo, Sella, Suni Nina Yaumawa. တနင်္ဂနွေလုံးတိုင်းတာနယ်ဖြစ်လာဖို့ကတော့နောက်9လ6လလောက်တော့ကြာနိုင်ပါတယ်အစ်ဒီချိန်ကြရင်တော့ပြည်ပြည်စုံနဲ့မြို့သားရေးလုပ်ငန်းစဉ်တရက်ထွက်ပေါ်လာမယ်လို့လည်းမျှော်လင့်ပါတယ်အန္တရာယ်ရှိတဲ့လုပ်ငန်းခွင်တွေကိုစည်ပြုစုဖို့လဲဆိုရကိုကျွန်တော်တို့ကပံ့ပိုးပေးနေပါတယ်လုံဆောင်နေစေဖြစ်တဲ့ဒီစီစဉ်ကိုလည်းအတီးပြုနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဒီလိုလုပ်မှလည်းသက်
ုံးရမြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုမက်တကီထက်ကကြီးညာပေးပါမယ်ရှင
် Republican Party ရဲ့ဒုတိယသမ္မတလောင်း Mike Pence နဲ့ Democratic ဒုတိယသမ္မတလောင်း Tim Kaine တို့မနေ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာတော့မူဝါဒတွေအပေါ်မှာဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတလောင်းတွေဖြစ်တဲ့ Donald Trump နဲ့ Hillary Clinton တို့ရဲ့နောက်ကျောင်းနေနဲ့ပတ်သက်ပြီးလည်းအပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြပါတယ်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ဒုတိယသမ္မတလောင်းတွေရဲ့တခုတည်းသောစကားစစ်ထိုးပွဲမှာ Mike Pence နဲ့ Tim Kaine တို့နျူကလ িয়ার လက်နက်တွေအရေး Syria အရေးနဲ့ American ပြည်ထောင်စုရဲ့ရာဇဝတ်ပြစ်မှုဆန်ရတရားစီရင်ရေးပြုပြင်ပြောင်းလဲဖို့တို့ကိုဆွေးနွေးကြတာမှာတယောက်နဲ့တယောက်မကြာခဏဆိုသလိုကြားပြတ်ဝင်ပြောခဲ့ကြပါတယ်ကိုလံဘီယာနိုင်ငံမှာတော့လူထုဆန္ဒခံယူပွဲကနေငြိမ်းချမ်းရေးသဘောတူညီချက်ကိုပယ်ဖျက်လိုက်တာကြောင့်အစိုးရခေါင်းဆောင်တွေအနေနဲ့ဒီသဘောတူညီချက်ကိုပြန်အသက်သွင်းနိုင်ဖို့ကြိုးစားနေကြပါတယ်။ကိုလံဘီယာအစိုးရတာဝန်ရှိသူတွေအနေနဲ့ကွန်မြူနစ်သဘုံကိုယ်စားလှယ်တွေကိုကျူးပါနိုင်ငံမှာမနေ့ကတွေ့ဆုံခဲ့ပြီးလင်းနေကြခက်ခက်ခဲခဲဆွေးနွေးပြီးမှရလာတဲ့ဒီသဘောတူညီချက်ပြန်အသက်ဝင်လာရေးလမ်းဆက်ရှာဖို့ဆွေးနွေးခဲ့ကြပါတယ်။အီတလီနိုင်ငံကနေရွှေပြောင်းအခြေချသူပေါင်း 9,000 နီးပါးကိုလေပြားပင်လယ်ကမ်းခြေအဝေးမှာမနေ့ကတရက်ထဲမှာပဲကယ်တင်နိုင်ခဲ့ပြီးဒီရက်ထဲမှာ 1,400 ဦးထုကတော့အီတလီနိုင်ငံစိတ်ကမ်းမြို့ကြီးတစ်ခုကိုဒီကနေ့ရောက်ရှိလာပါတယ်။ကတန်းနီးယားစိတ်ကမ်းမြို့ကိုဒီညနေပဲရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေထဲမှာတင်းမောပေါ်မှာမွေးခဲ့တဲ့မွေးခင်စာကလေး2ဦးလည်းပါပါတယ်။ဒါပေမဲ့နောက်28ဦးကတော့အလောင်းတွေကိုပဲရရှိခဲ့ပါတယ်ရှင်။အင်အားကြီးဟာရီကိန်းမက်ထရူဟေတီနဲ့ကျူးပါနိုင်ငံတွေကိုဖျက်ဆီးတိုက်ခိုက်သွားပြီးတေးချေပျက်စီးမှုတွေဖြစ်ခဲ့ပါတယ်။ဒီကနေ့မှာဟာဗာနာကိုဥတီနေတဲ့ဒီဆိုက်ကလုန်းမုန်တိုင်းဟာပြင်းအားတစ်နာရီကို125မိုင်လောက်ရှိပြီးအလွန်မဲ့အန္တရာယ်ကြီးပြီးအ ਨੇ ဆုံးကြာတာပြင်းနေအထိဆက်လက်အင်အားပြင်းနိုင်မယ်လို့အမေရိကန်ကထုတ်ပြန်ပြောဆိုထားပါတယ်
။သတင်းချင်းကြောင့်ကိုမတ်တင်ကြီးထက်ကကြီးညာပေးကြရဖြစ်ပါရဲ့။အစီအစဉ်ထုတ်လို့ရမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါရဲ့။ကျမအီတန်စမရှင် VO American ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 AM လိုင်းဒိုမီတာ25 24နဲ့51တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.